ာပြန်ကျွန်တော်မေးချင်တာမြန်မာနိုင်ငံထဲမှာအခုလက်ရှိလုပ်ဆောင်နေတဲ့ Federal ပေါ်ပေါ်ရေးပေါ့နော် Federal အဲ့ဒါနဲ့ပတ်သက်ပြီးတော့လုပ်နေကြတာဟာဘယ်အဆင့်များရောက်ပါပြီလဲခင်ဗျာ
ဒီတဲ့တိုင်းလည်းအရင်ကဆိုရင်ဘယ်သူမှ Federal ဆိုမပြောရင်အခုမိနစ်ကစပြီးတော့မှသမ္မတစူတိုင်းစိန်ဆိုတာစစ်ဦးစစ်ချုပ်ဆိုတာကလည်း Federal အကြောင်းပြောလာတယ်လက်ခံပါတယ်လွတ်တော်ဩဂတ်စာကိုရှင်မလည်းဆက်ကစဉ်းစားပြောလာတယ်ဆိုတော့ဒီနေရာမှာနိုင်ငံရေးအရလက်ခံလာတာများတယ်မြင်ရတယ်အဲ့ဒါမကဘူးဒီ February လဒီတော်ဆွေးနွေးမှာအစိုးရအနေနဲ့ကတိကဝတ်ကချုပ်လက်မှတ်ထိုးကြတယ်ဆိုတော့ဒီနေရာမှာလည်းအဲ့ဒီပြောကြတာကတော့ပြစ်ခတ်ရဆဲလုပ်မယ်ဆန်ရေးရဖို့နိုင်ငံရေးရှင်မျိုးပဲလုပ်မယ်အဲဒီစနေပွဲကနေရပါလေရလာဒီအကောင့်ထဲပေါ်ပြီးတော့မှ Federal Democratic ဒီလိုဆိုဒီ၆နယ်ဆိုတာလက်မှတ်ထိုးရပါတယ်ဆိုဒီနေရာမှာFederal ကိစ္စအရကြည့်မယ်ဆိုရင်သမိုင်းဝင်တဲ့ဒါချုပ်ဖြစ်တယ်ဘာကြောင့်ဆိုမရှိဘူးပြင်လုံတော့တော့ဟုတ်တယ်ရှိခဲ့တယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာမရှိခဲ့တဲ့နိုင်ငံရေး
ဆိုတော့ဒီ Federal ဆိုတဲ့ဝဟာရကိုစစ်တပ်ကလူတွေကဟိုသဘောပေါက်ကြပြီလားသူတို့လက်ခံကြပြီလားဘာလို့လဲဆိုတော့ဥနေဝင်62ခုနှစ်မှာအာဏာသိမ်းတာလည်းဒီ Federal ကိုအကြောင်းပြပြီးသူအာဏာသိမ်းခဲ့တယ်မြန်မာနိုင်ငံရေးလောကမှာ Federal ဆိုတဲ့ဝဟာရဟာအန္တရာယ်အရှိဆုံးစကလုံးဖြစ်တယ်ဆိုတော့ပြောခွင့်ကိုမရှိတဲ့တုံ့နှုံးခွင့်ကိုမရှိတဲ့စကလုံးအခုချိန်မှာဒီကိစ္စကြီးကိုတနိုင်ငံလုံးတိုက်တာနဲ့ဆွေးနွေးနေကြပြီပေါ်ပေါက်ဖို့အတွက်လည်းအားလုံးကစူးစမ်းနေကြစစ်တပ်ကရောဒီဟာကိုလက်ခံလာပြီလားသဘောပေါက်လာပြီလား
ကျွန်တော်တိကျလောက်ကတော့လက်ခံလာပါဘူး။ဒါကြောင့်လဲဆိုရင်သူတို့ကနားလည်မှုလွဲနေတာကဖက်ဒရယ်ဆိုရင်တိုင်းပြည်ကိုပြိုကွဲအောင်လုပ်နေတယ်ဆိုတာနားလည်ခဲ့တာ။ဒါပေမဲ့အခုကလည်းသူတို့ကအနေနဲ့ပြန်နားလည်တာကမဟုတ်ပါဘူး။ဒီအစိုးရခေတ်မှလည်းဒီအနာခွဲဝင်ရေးတွေလုပ်လာတယ်။ဖက်ဒရယ်ဆိုတာဒီအတိုင်းပါနော်။ဒါပေမဲ့ဒီလောက်အတိုင်းသာရှိအနာခွဲကြမယ်ဆိုတာကတော့ပြန်ဆွေးနွေးရမယ်နိုင်ငံရေးဆွေးနွေးပွဲမှာညှိနှိုင်းကြမယ်ဆိုတော့တပ်ဖက်ကလည်းလက်ခံတဲ့သဘောရှိတယ
်ဆိုတော့အခုတချို့အထဲမှာအတန်တွေထွက်နေတာကပေါ့နော်ဒီရင်တော့ကပေါ့ဘာလို့ဆိုတော့တိုင်းရင်းသားတွေကိုတန်းတူအခွင့်အရေးပေးလိုက်ရင်ဟိုတိုင်းရင်းသားတွေကမြန်မာတွေနဲ့လူများစုဖြစ်တဲ့မြန်မာတွေနဲ့တန်းတူအခွင့်အရေးရှိသွားမယ်မြန်မာတွေရဲ့ဟိုဟာကြော့ကြလာမယ်ပေါ့နော်သူတို့ရဲ့ဟိုဟာဆိုတော့အဲ့လိုမျိုးဆွေးရင်မှုတွေရှိနေတာတွေရောအရင်တော့ရှိခဲ့တာတွေရောအခုရော့ကျသွားပြီလားအဲ့လိုမျိုးရှိနေသေးသလားမြင်တွေ့ရလား
ဒီနေရာမှာတန်းလူရေးဆိုတာကတယောက်နဲ့တယောက်ပေးလို့များဒါမဲ့တန်းရသားအနေနဲ့ပြောနေတာကဘာလို့ဆိုလဲအရင်တော့ကပြည်တော်စုဆိုမရှိဘူးဒါမဲ့စင်လုံးဒီလာခံမှာသဘောတူညီကြတာတော့ကိုနိုင်ရည်တောင်းရမယ်ဒီတော်စုဒီဆောင်ပါဘမစကြချမ်းတကြအဲ့ဒါဆိုရင်တန်းလူရေးပဲဖြစ်တယ်။ဘာကြောင့်တန်းလူရလဲဆိုတော့အိမ်ပိုင်ရှင်သဘောပဲ။ဘာကြောင့်ဆိုရင်ကိုနိုင်ရည်ကိုယူလာပြီးမှလာပေါင်းရတယ်နိုင်ငံအစ်စ်ဒီဆောင်တယ်။ဒီနိုင်ငံအစ်စ်ကလူတိုင်းလူမျိုးတိုင်းရဲ့အိမ်ဖြစ်တယ်။လူမျိုးတိုင်းကပိုင်ရှင်ဖြစ်တယ်ဆိုတော့ပိုင်ရှင်တိုင်းကတန်းလို့ရမယ်ဆိုတော
့ဟုတ်ကဲ့ဆိုတော့ဟိုအပြစ်ခတ်ရဆဲဆွေးနွေးပွဲတွေလည်းလုပ်နေတယ်မကြခင်မှာသဘောတူညီမှုရမယ်ဆိုကြပါဦးနော်လမ်းကြောင်းလမ်းစဉ်အရဆိုလို့ချင်းအပြစ်ခတ်ရဆဲသဘောတူညီရပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမယ်အဲ့ဒီကြလို့ချင်းဒီဆွေးနွေးကြတဲ့အခါမှာဒီ Federal တက်မတော်ဆိုတဲ့အခန်းကဏ္ဍအခုနောက်ပိုင်းမှာတော်တော်လေးဟို controversial ဖြစ်နေတဲ့စကားလုံးဖြစ်နေတယ်အဲ့ဒါဘယ်လိုပုံစံဖြစ်လာမလဲဘယ်လိုဆွေးနွေးနေကြသလဲ
ဖက်ဒရယ်သမ္မတဆိုတာကပြဿနာကငင်းခုန်ဖြစ်ကြတယ်ဒါမဲ့ဘယ်သူမှအသိပ္ပယ်မပေါ်ဘူးဆိုတော့ဘာကိုငင်းနေမှမသိချောင်းဆိုတော့တကယ်တော့ဖြစ်တင်တာကတော့ဖက်ဒရယ်သမ္မတဆိုတာပါပဲဖက်ဒရယ်နိုင်ငံဖြစ်သမ္မတကဖက်ဒရယ်နိုင်ငံသမ္မတဖြစ်မှာဒါမဲ့ဖက်ဒရယ်နိုင်ငံမှာကတန်းလူရရှိတယ်တပ်ဖက်မှာလည်းတန်းလူမျိုးရှိရမယ်အခုလက်ရှိအခြေအနေအရဆိုရင်တိုင်းသာစစ်ဘုံဖြစ်တယ်ဆိုရင်သူကဘုံချုပ်တက်လို့မရဘူး။ဒါကြောင့်လဲဆိုရင် ဘုမမဟုတ်ဘူးအာကုဒ္ဒဘာသာမဟုတ်ဘူးအဲ့ဒီဟာလေအကန့်တတ်လေရှိနေတော့ဘယ်လိုမှဆက်ပြောတတ်မှာဖြစ်လာမှာမဟုတ်ဘူးဒါပေမဲ့အဲ့ဒီအကန့်တတ်လေမရှိဘူးဒီအာဘယ်သူဖြစ်ဖြစ်ဘာလိုမျိုးဖြစ်ပါပါကကိုယ်ပဲလားဖြစ်ဖြစ်တကယ်တော်တဲ့စပေါ်ကတက်လို့အဲဆီဆီချုပ်နိုင်မှာဆိုတာဆက်ပြောတတ်မှာပြောရအောင်ဆိုတော့အသိပဲပေါ်ဖို့လိုပါလေအခုကတော့အခုအချိန်ဘယ်သူမှအသေးပဲမပေါ်ဘူးဆိုတော့တတ်မလို့ကြိုက်တယ်မကြိုက်ဘူးရင်းနေရတာ
ဆိုတော့အဲ့ဒီဟာကိုရောဒီအခုဆွေးနွေးနေကြတဲ့အပြစ်ခတ်ရစေးဆွေးနွေးပွဲတွေမှာအဲ့ဒီအကြောင်းအရာထက်ဆွေးနွေးတာတွေရှိသလားဘာ off the record ပဲဖြစ်ဖြစ်ပေါ့နော်အပြင်မှာအလွတ်တဘောပြောတာပဲဖြစ်ဖြစ
်ရှိပါတယ်အဓိကကတော့အဒီတနင်္ဂနွေအပြစ်ခတ်ရစေးစာချုပ်ထဲမှာပါတာကတော့ဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးကြမယ်ဆိုတာပါ
ဟုတ်ကဲ့နောက်ဖက်စလုံးကတော့ဆွေးနွေးဖို့ဒါဆွေးနွေးဖို့လိုတယ်ဆိုတာကိုလက်ခံတာဟုတ်ကဲ့ခင်ဗျာဆိုတော့ဒီအခုဆွေးနွေးနေကြတဲ့အထက်မှာလည်းအတန်တစ်ခုထွက်လာတာက Federating Units ဆိုတဲ့စကားလုံးလည်းထွက်လာတာရှိတယ်။ဒါပေမဲ့ Federating Unit နဲ့ပတ်သက်ပြီးတချို့ကအဆိုပြုကြတာ6ခုထားတင်တယ်လို့ဟို14ခုထားတင်တယ်လို့ပေါ့နော်။တိုင်းရင်းသား9ခုပမာတစ်ခုဒါမှမဟုတ်အခုလက်ရှိတိုင်းပြည်နယ်တိုင်း14ခုလို့14ခုဆက်ထားမလား။အဲ့ဒီ Federating Unit ကဥဟန်အမြင်အရဘယ်နှခုဘယ်လိုရှိတင်တယ်လို့ထင်တယ်လဲ။ဥဟန်သဘောထားဘယ်လိုရှိလဲ
။တကယ်တော့ရှစ်ပြည်နယ်14ပဲ20ဒီဟာလေးကအရင်မကြည့်ပါဘူး။ဘာကြောင့်ဆိုဒီဟာကအုတ်ချုပ်ရေးနဲ့ပိုင်းနဲ့ဆိုင်တယ်။ဒီနည်း unit အားမဆိုတဲ့ကိစ္စ။အရေးကြီးတာကတော့ဆက်ရလို့မရှိရင်အတိတ်ပဲကတော့မတူညီတဲ့ဒေသလေးလားပူပေါင်းတယ်။တန်းတူတဲ့ဒေသလေးလားပူပေါင်းတယ်။ပေါင်းပြီးနိုင်ငံချင်းထူထောင်တယ်။ဆိုတော့နိုင်ငံချင်းထူထောင်ပြီးဒီတန်းတူရေးအတိမတ်ပြုထားတယ်။အဲဒီလုံလုံအောင်ဆိုရင်ရှစ်ပြည်နယ်မရှိဘူးငါပဲရှိဆိုတော့ငါတော့ပြန်ပေါင်းတာအတိတ်ပဲမရှိဘူးဒီဖက်ဒရယ်ရေးနေတဲ့အတိတ်ပဲအရေးကြီးတာကလမ်းလူရေးကအရေးကြီးဆုံးဒီမှာနောက်ပိုင်းမှာမှဘယ်လိုဖွဲ့နိုင်မလဲပြန်ဆွေးနွေးဖို့
ဟုတ်ကဲ့အခုနောက်တစ်ခုပြောလိုက်ကြတဲ့အထက်မှာအတန်တစ်ခုထပ်ထွက်လာတာပါလဲဆိုတော့တိုင်းသားပြည်နယ်တွေကနေပြီးနောက်ထပ်ပြည်နယ်တစ်ခုခွဲထွက်ဖို့ကိစ္စဥစားတွေတချို့အတန်ထွက်လာတာရှိတယ်ဥပမာပြရမယ်ဆိုရင်ကိုကန့်လိုမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဖြစ်လာတာတွေလွတ်တော်ထဲမှာအထိတော်ဆွေးနွေးတာတွေဖြစ်လာတယ်ဆိုတော့အဲ့ဒါကလက်တွေ့ကြသလားဖြစ်နိုင်ခြေရှိသလားခွဲထွက်မယ်ဆိုတာကဟိုသူတိုင်းသားတပွားရှမ်းပြည်ဆိုကြပါဘူးရှမ်းပြည်တည်းကနေကိုကန့်ခွဲထွက်သွားမယ်ဆိုရှမ်းပြည်အားနည်းသွားမယ်ဆိုတော့ဖြစ်နိုင်ခြေလက်တွေ့ကြနိုင်လားဟုတ်လား
အဲ့ဒီဟာလည်းကျွန်တော်တို့အထက်မှာကဆက်ရောပြောင်းမယ်နည်းနည်းကြီးရောနောနေအကြောင်းလဲဆိုရင်ဖက်ဒရယ်ပြောရင်လူမျိုးအခြေခံလို့မရဒေတာကိုအခြေခံရတကယ်ကြောင်းအခုကတော့ဒီတိုင်းကတမ်းလို့ရှင်တော့ကိုယ်ပြည်နယ်မရှိရင်ကိုယ်ကရှုံးနေတယ်အဲ့လိုမျိုးဖြစ်နေတကယ်တော့လူတိုင်းကတမ်းလို့ဆိုရင်ဘယ်ပြည်နယ်မှာဖြစ်ဖြစ်အဲ့ဒီမှာနေရင်သူကလည်းအဲ့ဒီဒေတာခံလူမျိုးသူကလည်းတမ်းလို့ရမယ်ရောက်ချင်တာရှမ်းပြည်မှာရှိတဲ့ဝါဆိုကိုကန့်ကလည်းရှမ်းနဲ့တန်းတူရပါတယ်ဆိုတော့ဒီနေရာမှာလူမျိုးပဲအခြေခံပြီးတွားမယ်ဆိုတော့ပြဿနာအများကြီးရှိမယ်။ဘာကြောင့်ဆိုလူမျိုးအများကြီးလဲ။ကျွန်တော်တို့ဒီမှာပြဿနာနောက်တစ်ခုကနိုင်ငံရေးပါတီလည်းလူမျိုးအပေါ်မှာအခြေခံနေတယ်။တကယ်တော့လူမျိုးပေါ်မှာအခြေခံနေတယ်ကောင်းဆောင်ဟိုပုဂ္ဂိုလ်ရေးပေါ်မှာအခြေခံဒီမှာပါတီတွေဖွဲ့နေတကယ်ဖြစ်တင်တာဒီမိုကရေစီရဆို policy အရနဲ့သွားရမယ်လူမျိုးကိုအခြေခံပြီးသွားလို့မတင်တော့
ဟုတ်ကဲ့ဆိုတော့ဒီအဲ့ဒါဆိုလို့ရှိရင်ဒီပြဿနာဟာလူမျိုး issue တွေပေါ့နော်ပြဿနာဆိုတာလူကိစ္စတွေဟာစစ်မှန်တဲ့ Federal ပြည်ထောင်စုဆိုတာသာပေါ်လာခဲ့ရင်ဒီလိုမျိုးခွဲထွက်ချင်တယ်လို့ပါလို့ဆိုအတန်နေလဲပျောက်သွားမယ်လို့ဆိုလို့ရှင်တ
ာအရေးကြီးတာကတော့လူတိုင်းပါဝင်ပြီးမှဆွေးနွေးတင်တယ်ဒါဘောတူကြီးချဲ့ကြီးပို့လို့နော်တယောက်ကပဲအဆုံးဖြတ်ပေးမယ်ဆိုတော့ပြဿနာတက်မှာဒါမဲ့ဆွေးနွေးပွဲမှာအကုန်လုံးပါတယ်ဆွေးနွေးပွဲမှာဘောတူကြီးရတယ်ဆိုရင်ဘယ်လိုခွဲမယ်ဘယ်လိုအနာလောက်ကြမယ်ဘယ်လိုပြန်ဖက်ကြောင်ဖက်ကြမယ်ဒီနှစ်ပြည်နယ်လောက်ကြဒါအလျာဆွေးနွေးပွဲမှာပဲအဆင်ပြေသွားမယ
်ဟုတ်ကဲ့ဒီမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာဟိုအများခံမှန်းထားတာကတော့ NLD ပါတီဒီအစိုးရမဖြစ်ရင်တောင်မှသူကအမတ်နေရာတော်တော်များများအနိုင်ရမယ် ဒီတဲ့လွတ်တော်ထဲမှာပို့ပြီးတော့အမှတ်နေရာတွေပို့ရလာမယ်ပို့ပြီးတော့ဩဇာရှိလာမယ်ပေါ့နော်ပြောအားပြောနိုင်ဆိုနိုင်အားရှိလာမယ်ဒါပေမဲ့တိုင်းသင်းသားတွေကြားထဲမှာအခုဖြစ်နေတာက NLD ရဲ့ Federation နဲ့ပတ်သက်ပေါ်ထားတဲ့သဘောထားနဲ့ပတ်သက်ပြီးတော့နည်းနည်းအစာမကျေမှုတွေရှိနေတယ်ဆိုတော့အတန်းတွေထွက်နေတယ်ဆိုတော့အဲ့ဒီအပေါ်မှာကဥဟန်ဘယ်လိုမြင်မိလဲ
NLD ရဲ့ idea ကတော့ဒါခေါင်းနဲ့ဒီတောင်စုရဲ့ပါတီပေါ့သူကဒီမျိုးမခွဲဘူးအဲဒီတောင်စုကိုခြေခံလို့မှအထောက်လောင်းနေဆိုတဲ့သဘောဖြစ်ပါတယ်ဒီဟာတော့နိုင်ငံသားမှကြည့်နေဒီတိုင်းဖြစ်ပါတယ်ဒါပေမဲ့ပြဿနာကကျွန်တော်တို့အတိုင်းပြည်မှာအဲ့ဒီအခြေအနေမရလေအဲ့ဒီအဆင့်မရောက်သေးဘူးဒီမျိုးအခြေခံတဲ့ပါတီတွေရှိနေတယ်အဲ့ဒီမှာလည်းဟာဟာမျိုးရှိတယ်ကတော့ဖြစ်တဲ့ဟာနဲ့တကယ်ဖြစ်နေတဲ့ဟာနဲ့ဘယ်လိုဆက်ဆက်မလဲဘယ်လိုအဆင်ပြေအောင်လုပ်မလဲဆိုတာအဲ့ဒါကို